မြန်မာနိုင်ငံဟာဓာတ်တုလက်နဲ့ပိုင်ဆိုင်သူဖြစ်ဖို့ဘယ်တော့မှရည်ရွယ်ချက်မရှိခဲ့ဘူးလို့ဓာတ်တုလက်နဲ့တာစီပိတ်ပင်ရေးအဖွဲ့ OPCW ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သံမကြီးဦးကျော်မိုးထွန်းကအင်ကာနေ့မှာပြောဆိုလိုက်ပါတယ
်မြန်မာ never has the ambition to be a successor of chemical weapons
မြန်မာနိုင်ငံမှာဓာတ်တုလက်နဲ့တွေဆက်လက်တိုးလောင်းထနိုင်နေနောက် CWC လို့ခေါ်တဲ့ဓာတ်တုလက်နဲ့ပိတ်ပင်တာစီရေးစာချုပ်ကိုလိုက်နာမှုရှိရလားဆိုတဲ့အပေါ်စိုးရိမ်မကင်းဖြစ်တယ်လို့အမေရိကန်ဘက်ကတင်းလာနေမှာပြောဆိုလိုက်တဲ့အချက်ကိုတန်မတ်ကြီးကလည်းတုံ့ပြန်သွားပါတယ်မြန်မာဟာဓာတ်တုလက်နဲ့ပိတ်ပင်တာစီရေးစာချုပ် CWC ကိုအခိုင်အမာလိုက်နာဖို့ပိုင်ဖြတ်ထားတဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့နိုင်ငံဖြစ်တာနဲ့အညီစာချုပ်ပါကန့်သတ်ချက်တွေကိုတင်းကျပ်စွာလိုက်နာတဲ့အကြောင်းဓာတ်တုလက်နဲ့ပိုင်ဆိုင်ဖို့ရည်ရွယ်ချက်မရှိသလိုစာချုပ်ရဲ့အညီဆောင်ရွက်ချက်တွေကိုလည်းအမြင့်ဆုံးအလေးထားဆောင်ရွက်တယ်ဆိုတဲ့အကြောင်းတပ်ဆိုင်ရာတာဝန်ရှိသူတွေကလည်းလိုအပ်သလိုဆောင်ရွက်ဖို့မြန်မာအစိုးရဘက်ကအတိအကျဆောင်ရွက်နေသလိုပဲစိုးရိမ်မကင်းခြင်းမှုတွေကိုလည်းဖြေရှင်းဆောင်ရွက်ဖို့စံတရှိသလိုအစဉ်အသင်းလည်းရှိတယ်လို့တန်မတ်ကြီးကပြောပါတယ်ဓာတ်တုလက်နဲ့ရောနျူကလ িয়ার ဇီဝလက်နက်တွေထုတ်လုပ်ဖို့ရောတက်မတော်မှာရည်မှန်းချက်မရှိဘူးလို့လည်းသမ္မတသတင်းမှန်ပြန်ကြားရေးအဖွဲ့ကတင်းနယ်လာနေမှာ BOE ကိုပြောပါတယ်။ဒါပေမဲ့အမေရိကန်ဘက်ကထောက်ပြထားတဲ့1980ကာလတုန်းကမြန်မာနိုင်ငံရဲ့ဓာတုလက်နဲ့ဆက်ယုံတဲ့ပတ်သက်လို့တော့သူ့အနေနဲ့တိထားတာမရှိဘူးလို့သမ္မတသတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရကပြောပါတယ်။